โอเคปาบุคคะดร.คิมาเจอครับเนี่ยเราเฉยไปไม่ซ่าด่าด้วยบลูเฉยชาลุเต็มปုံเนี่ยเจ้าหมายอายุชีปုံတွေကိုအရင်ခောက်တွေကပြောပြီးမှာဆက်မယ်ဒီတစ်ခေါက်တော့ဘလူအစာမျိုးစားတင်တာကိုပါအဓိကထည့်ပြမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆက်မယ
်ကျမတို့ကဟိုအရင်ခေတ်နဲ့ရှင်လို့ရှင်ရင်ဒီခေတ်မှာဟိုတမိုင်းဒီမှာဖတ်ခဲ့တော့မှာဆိုရင်ဟိုတမိုင်းခေတ်ကလူသားတွေကခန္ဓာကိုယ်ကြီးကိုဟိုရုံးကန်လှုပ်ရှားပြီးတော့ physically တော့တယ်မှာတိရုပ်တိဖို့ရှားပြီးစားကျမတို့ကကြာအခုကကွန်ပျူတာတစ်လုံးနဲ့ဗန်းညာထဲမှာထိုင်ပြီးတော့တစ်ကဘာလုံးနဲ့ချိတ်ပြီးတော့စာသင်လို့ရတယ်အဲသူတေသနာအင်တာဗျူးလို့ရတယ်ဆိုတော့ကျမတို့ကထိုင်တဲ့အချိန်ကြီးများလာတယ်ပေါ့နော်ပြီးရင်အုံနောက်နဲ့သုံးတဲ့အချိန်ကြီးများလာတယ်အဲ့တော့ကန္နာကူကလှုပ်ရှားမှု physically နည်းပြီးတော့အုံနောက်နဲ့ညံစွမ်းကိုပေါ့ညာနောက်ကိုသုံးမိလာတဲ့အချိန်ကြီးပိုများလာတဲ့အတွက်နောက်ပိုင်းဖြစ်လာတဲ့ယောဂါကြီးကအဲ့ဒါဒီနည်းလဲဆိုင်တယ်ဒါကြောင့် intermittent fasting အချိန်ချပြီးတော့စားပြီးဆိုလို့ရှိရင်အဲ့ဒီအချိန်ချပြီးစားတဲ့နေရာမှာ nutrition အဟာရပညာအရစနစ်တကျဘာတွေဘလို့စားမှဘလို့အကျိုးသက်ရောက်မှုရှိတာလဲဆိုတာကနောက်ထပ်တက္ကနာတစ်ခုအဲ့တော့အချိန်ချပြီးစားတိုင်းမှာစားတော့ပုံစံမျိုးကမမှန်ရင်လည်းခုနကောင်းကျိုးတဲ့နောက်ထပ်ဆိုးကျိုးတွေရှိနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီအချိန်ပိုင်းမစားဘဲနေတာမှာစားတဲ့အချိန်မှာဘယ်လိုစားတယ်လဲဆရာမ
Intermittent fasting မှာလေကိုကစားတဲ့အစားအသောက်ကကယ်လိုရီနည်းပြီးအဟာရများတဲ့ဟာမျိုးဖြစ်ဖို့လေအင်မတန်အရေးကြီးတယ်ပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဘယ်လိုမျိုးစားတင်တာကိုဥပမာနဲ့ရှင်းပြပြီးတော့ရအောင်ဆရာမ
ဒီဥမာဆိုလို့ရှိရင်ဒီ intermittent fasting နဲ့ပတ်သက်ပြီးတော့ဘာဖြစ်လို့ဂျပန်လူမျိုးတွေအမျိုးသမီးတွေအမျိုးသားတွေကဘာမှတက်ရှိကြလဲဆိုကျွန်တော်တို့ဟိုလိုက်ပြီးတော့သူတေသနာတွေရှာတာပေါ့နော်အဲ့တော့သူတို့ရဲ့စားသုံးမှုဒီ eating behavior မှာကကယ်လိုရီနည်းနည်းကိုပဲစားတယ်အသီးနဲ့အရွက်နဲ့ပဲမျိုးစုံကိုပို့ပြီးတော့စားတယ်အစားအသောက်စားတဲ့နေရာမှာလည်းဗိုက်ကြီးကိုပြည့်နေအောင်မစားဘူးသူက80ရာခိုင်နှုန်းပဲစားပြီးတော့အဲနည်းနည်းဟိုပြစ်ကြက်နေအောင်တင့်ကြက်နေအောင်မစားဘူး20ရာခိုင်နှုန်းလောက်ကိုခြံထားတယ်အဲ့ဒီရဲ့ရက်လက်ကအမျိုးသမီးတွေဆိုလို့ရှိရင်အသက်60ကျော်အထိနေတာတို့အမျိုးသားရဲ့တဒန်းနဲ့84နှစ်ကျော်အထိနေတာတို့ဒီလိုအစားအသောက်ကိုကယ်လိုရီကို restrict ကန့်သတ်ပြီးတော့စားခြင်းကြောင့်တို့ရဲ့အသက်ရှည်မှုနှုန်းနောက်တစ်ခုကခုနကယောဂါတွေနဲ့ပတ်သက်ပြီးတော့သွေးရောတို့စီးကျိုးတို့ obesity အဝါလွန်တဲ့ယောဂါတို့အဲ့ဒါမျိုးတွေစစ်တမ်းကောက်တော့လေတို့ကတော်တော်နည်းတာကိုတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာမနောက်ရောဒီအတွက်စမ်းသပ်တွေ့ရှိထားတာတွေရှိသေးလားဆရာမ
ဟုတ်နောက်တစ်ခုကကျတော့တခွဲကန်းထဲမှာတွေ့တယ်ကိုအချိန်မှန်အစာမကြွေးဘဲနဲ့ထားကြည့်တဲ့တော့သူတို့ပြန်မြတက်တန်းရဲ့80ရာခိုင်နှုန်းအထိပိုးပြီးတော့အသက်ရှည်တာကိုဒါသူတေသနတွေ့ရတယ်ပေါ့နော်ပြီးလို့ရှိရင်အိုက်ကြွက်တွေကိုတရက်ချပြီးတော့ပဲအစာကျွေးခဲ့တာပေါ့နော်အစာကျွေးခဲ့နေ့တွေကြာလို့ရှိရင်လည်းဒီကယ်လိုရီကိုနည်းနိုင်သမျှနည်းတယ်ပြီးတော့အစားအသောက်တွေကိုပဲစနစ်တကျဒါအကျိုးဝင်အောင်ကျွေးရတယ်ပေါ့အဲ့တော့ဟိုကယ်လိုရီများတာနေနဲ့ဆိုရင်ကျွန်မလည်းထပ်ခါတလေတည်းပြောတယ်ကျွန်မတို့ကထမင်းကြိုက်တဲ့လူမျိုးတွေဆိုထမင်းတွေစားကြတယ်အဲကြာစံခေါက်ဆွဲတွေလည်းကြိုက်တယ်ပေါင်မုန့်တွေလည်းကြိုက်တယ်အာလူးတွေလည်းကြိုက်တယ်အဲဒီလိုမျိုးကယ်လိုရီများပြီးတော့အဟာရအပြည့်ကြတော့နည်းတဲ့ဟာတို့အများကြီးစားသုံးမိတယ်အဲနောက်ပြီးတော့ကြတော့ဒီနေ့ရေပန်းစားနေတဲ့အသင့်စားသုံးပစ္စည်းတွေပေါ့အချိုအငန်းအချင်းအဆက်ဒီလိုအသင့်စားသုံးပစ္စည်းတွေအကုန်လုံးကလည်းအင်မတန်မှဒါကယ်လိုရီများပြီးတော့အဟာရနည်းတယ်နောက်တစ်ခုကဒီအချိုရည်အဖျော်ရည်မကားတွေပေါ့ဒါတွေကလည်းဓာတုပစ္စည်းတွေနဲ့ထုတ်လုပ်ထားတဲ့အတွက်ကယ်လိုရီကအများကြီးပဲအဲ့တော့ကယ်လိုရီများပြီးတော့အဟာရကြတော့နည်းတယ်အဲ့တော့ကယ်လိုရီများတာကိုစားသုံးမိလေလေဒါကခန္ဓာကိုယ်ကြီးကဆိုးကျိုးတွေပဲထွက်လာလေလေပေါ့နော
်ဟုတ်ကဲ့ဆရာမနောက်ထပ်ရောသတိထားသင့်တဲ့ဒီစမ်းသပ်တွေ့ရှိချက်တွေရှိသေးလားဆရာမဟ
ိုကယ်လိုရီများတယ်ဆိုတာဒါပါဇက်ထဲမှာဟိုချိုနေမှအချိုမဟုတ်ဘူးလေဥမာဒီမှာဒီမှာရှိတဲ့ဟင်းဒီဟင်းရွက်ဆိုရင်ကစုံရွက်ပဲဖြစ်ဖြစ်ဟင်းနုရွက်ပဲဖြစ်ဖြစ်မုန်ကြီးစင်းရွက်ပဲဖြစ်ဖြစ်အစိမ်းရောင်လီးဖင်းနေပေါ့နော်ဒီကောင်တွေကိုအစိမ်းကြော်ကြီးတပကန်းကြီးမိဖို့မှာ9မိနစ်လောက်ကလေးဒေအိုနေနဲ့အိုကင်းတိုက်ပြီးတော့အစိမ်းကြော်တပွဲကြီးကြော်စားမှကယ်လိုရီက160နဲ့185ထန်ကုန်ဒါပဲရှိတာဒါမှအဲ့အချိန်မှာခုနဒီဆက်ယုံတုပ်ပစ္စည်းအသင့်စားသုံးဖြစ်တဲ့ခရမ်းကျင်းသီးခက်ချပ်တိုမေတိုခက်ချပ်လိုဟာမျိုးတို့မယိုနစ်လိုဟာမျိုးတို့ဒါမျိုးလေးကကြတော့သမင်းစားသုံးလေးတစ်စွန်းစားတာနဲ့အဲနောက်ပြီးခုနပဲငပြားရည်တို့ခယူစီတို့ဒီလိုသမင်းစားသုံးလေးတစ်စွန်းစားတာနဲ့ကယ်လိုရီက900 850တို့အဲ့လောက်တွေရှိတစ်စွန်းလေးကဆိုအဓိကကြတော့ခုနတဲ့တဲ့လေးရအဲ့တော့ရရှိတယ်ဆိုလူကတင်းတိမ်မှမဟုတ်ဘူး။ဟိုကဟိရွက်ကျော်တပကံကြီးစားမှကယ်လိုရီက165 185နောက်ထပ်အမြင့်တက်တယ်လေအများကြီးပါတော့ဒါဘိုက်ကိုလည်းတင်းတိမ်စေတယ်။ဒါကြောင့်မို့လို့အချိန်ပိုင်းပြီးစားတဲ့ intermittent fasting မှာလည်းကိုကစားတဲ့အစားအသောက်ကကယ်လိုရီနည်းပြီးအဟာရများတဲ့ဟာမျိုးဖြစ်ဖို့လည်းအင်မတန်အရေးကြီးတယ်ပေါ့နော
်။ဟုတ်ကဲ့ဆရာမနောက်ထပ်ရောသိထားတဲ့စမ်းသပ်တွေ့ရှိချက်တွေရှိသေးလားဆရာမ
။ဆိုနောက်ပြီးတော့ဒီသူတေသနာတွေလုပ်တဲ့အခါမှာလည်း ဒီလိုမျိုးအချိန်ပိုင်းချပြီးတော့ intermittent fasting လုပ်ခြင်းကြောင့်ခန္ဓာကိုယ်ရဲ့ကိုယ်အလေးအချိန်ရလျှော့ချလာတယ်စီးကျူကိုထိန်းနိုင်လာတယ်ကိုယ်တွင်းမှာရှိတဲ့ကိုယ်နာအဆီဒက်တွေပေါ့နော်အဲ့ဒီမှာမကောင်းတဲ့ LDL လိုဟာမျိုးတွေ low density lipoprotein မကောင်းတဲ့ cholesterol တွေဒီကောင်းဒီ level တွေလျှော့ချပေးနိုင်တယ်ဒါကြောင့်မို့လို့ကိုယ်နာသွေးတို့ယောဂါတွေကိုထိန်းချုပ်ပေးနိုင်တယ်အစရှိတဲ့ဖြင့်ဒီ intermittent fasting အချိန်ပိုင်းအစာမစားဘဲနေခြင်းကြောင့်ခန္ဓာကိုယ်လေးချိန်ကြမယ်စီယိုယောဂါကိုထိန်းချုပ်ပေးနိုင်မယ်နောက်ဆက်တွဲနှလုံးနဲ့ပတ်သက်တဲ့ယောဂါအကျန်တဲ့အုံနောက်အာယုံကြောနဲ့ပတ်သက်တဲ့ယောဂါဒါမျိုးတွေအားလုံးကိုလည်းအများကြီးအကျိုးသက်ရောက်မှုတွေရှိတယ်ပေါ့နော
်ဟုတ်ကဲ့ဆရာမကြီးဒီနေရာမှာလည်းဒီအဖြစ်များလာတဲ့စီယိုနဲ့အဝလွန်တာကိုကာကွယ်တာအတွက်ဒီအချိန်ပိုင်းမစားတာကအရင်ပြောခဲ့တဲ့အချိုဓာတ်နဲ့အဆီဓာတ်ကိုထိန်းပေးတာအပြင်တခြားနည်းရောအထောက်အကူပြုတာရှိသလားဆရာမကြီ
းဟုတ်အဲ့တော့ကျမတို့မြန်မာပြည်မှာလည်းခုဒီအမျိုးအစားနှစ်လို့ပြောတယ် type 2 diabetes ကတော်တော်များများလာတယ်အရှေ့တောင်အရှေ့ region တွေနဲ့ကြည့်ရင်လည်းများလာတယ်တကယ်ကမ္ဘာလုံးဆိုင်ရာမှာကိုစီယူယောဂဖြစ်တဲ့သူကများလာတဲ့အခါကျတော့အခုလိုမျိုး intermittent fasting ကိုဒီလိုစီယူအတွက်ကိုဘယ်လိုကျိုးသက်ရောက်မှုတွေရှိလဲဆိုတာကိုကျွန်မပြောပြမယ်ခုနက type 2 diabetes အမျိုးအစားနှစ်စီယူယောဂတဲ့တယောက်ကစားတဲ့အစားအသောက်မှာကယ်လိုရီကလိုလာတဲ့ပိုပြီးတော့စားတယ်အထူးသဖြင့်ဂစီဓာတ်ပေါ့နော်ခမင်းတွေအများကြီးစားတယ်ပန်းမုံတွေအများကြီးစားတယ်ကြိုက်တွန်းလို့ကြာစံခေါက်ဆိုရဲဒီအာလူးတွေဒီလိုဂစီဓာတ်များတဲ့ဟာတွေအများကြီးစားတယ်ဆိုတော့ခန္ဓာကိုယ်ကြီးကခြေဖြတ်ဖို့အတွက်အင်ဆူလင်တွေပိုထွက်လာတယ်အဲ့တော့အချိန်ကြာလာတာနဲ့အမျှအဲ့ဒီအင်ဆူလင်တွေထွက်လာတာကများပြီးတော့ဆွမ်းဆောင်ရည်ကတဖြည်းဖြည်းနဲ့ကျလာတယ်ဒီအင်ဆူလင် resistant ကိုခေါ်တာပေါ့နော်အဲ့တော့အခုလိုမျိုး intermittent fasting အချိန်အပိုင်းချထားပြီးတော့မစားဘဲနဲ့ဖြတ်လိုက်တော့သွေးထဲမှာရှိတဲ့ insulin တွေကပို့ပြီးတော့အလုံးလုံးနိုင်လာတယ်အဲ့တော့သူ့ရဲ့ဒီ insulin sensitivity လို့ခေါ်တာပေါ့အဲ့ကောင်ကအရာအကောင်းလာတယ် sensitivity ဆိုတော့သူ့ရဲ့လုံနိုင်စွမ်းနေစွမ်းဆောင်နိုင်စွမ်းနေပေါ့နော်သူကအရာအကောင်းလာတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရှင်နော်